မြမအစိုးရညီငယ်ရေးကော်မရှင်အနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့ညှိနှိုင်းနေတဲ့ကိစ္စကိုတပ်မတော်ဘက်ကကန့်ကွက်စရာမရှိဘူးလို့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဝေယုံမှုကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံအထူးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီအဖွဲ့တွေအနေနဲ့ရှေ့ဆက်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုရင် NCA အပြည့်အစာချုပ်ကိုလက်မှတ်ထိုးဖို့တပ်မတော်ဘက်ကဖိအားပေးနေတာပါတချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဒီကနေ့ထိရှိနေဆဲဖြစ်ပါတယ်စုံစမ်းမေးမြန်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါတမတော်ကာကွယ်ရေးဦးစီးချုပ်ပိုချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံထူးကိုယ်စားလှယ်မစ္စတာဆွန်ကိုရှန်တို့ဟာပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကနေပြည်တော်သွင်းသွေးဆောင်ခဲ့ရမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့သွေးဆောင်ဆွေးနွေးရေးအတွက်တတ်ချုပ်အနေနဲ့သဘောတူကြောင်းပြောခဲ့တယ်လို့ဒီ NLA တန်းပလောင်တပ်ဖွဲ့အထွေထွေတွင်းရင်းမှုဘူမူကြီးတာဖုံကျော်ကပြောပါတယ
်။ဒီမှာမြင်းချင်းကော်မတီကကျွန်တော်တို့အဖွဲ့ဝင်တွေနဲ့ဇူလိုင်လအနေနဲ့ကန့်ကွက်ရှာမရှိဘူး။အဲလိုပဲပြောတာပါ။ဒီတော့ဒီမြင်းရင်းတို့လက်မှောက်ရှိတို့ကကျွန်တော်မြောက်ပိုင်းမှာမိတ်လေးတွေနဲ့သွေးဆောင်ဆွေးနွေးဆွေးနွေးကြတယ်ဆိုတဲ့အနေနဲ့ကန့်ကွက်ရှာမရှိဘူး။အဲလိုပဲပြောတာပါ။ဘလို့အကန့်တတရှိတယ်ဆိုတော့ကျွန်တော်မသိသေးပါဘူးဘလို့တတညမတမရောရတဲ့ချက်ကြီးနေတယ်အဲ့လိုသိချင်းနေတဲ့ကိုကတ်တဲ့ကမရှိဘူးတော့ဒါဘာဖြစ်ပြောတဲ့လက္ခဏာဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့သွေးဆုံဆွေးနွေးမှုအခြေအနေအကြောင်းကိုတရုတ်အာဏာပိုင်တွေကနေမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေကိုပြောဆိုခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံကျော်ကပြောပါတယ်ဇန်နဝါရီလ19ရက်နေ့ကတရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်နဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့တွေ့ဆုံမှုတရုတ်ဘက်ကတိုက်တွန်းခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံကျော်ကပြောပါရယ်။လက်ရှိဆိုးရွားကနေဥဆောင်လှုပ်ဆောင်နေတဲ့23ရာစုပင်လုံညီလာခံကပြည်ထောင်စုညီလာခံမှ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကင်ဖွဲ့တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ကိုတမတော်ကနေလက်မခံသေးတဲ့အနေအထားမှာရှိနေပါရယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကငင်းချမ်းရေးကော်မရှင်အနေနဲ့ရခိုင်တပ်မတော် AA TNL တန်းပလောင်တပ်ဖွဲ့ MNDAA ကုကတပ်ဖွဲ့တို့ကိုတရုတ်ဆိုရဂျာဝင်မှုနဲ့အလို့သဘောတွေ့ဆုံမှုကြိုးစားခဲ့ပေမဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်ပါဝင်ခွင့်မရခဲ့သလိုဝပြည်သွေးစည်းညွှန်ရေးတပ်မတော် USBSA ကိုလည်းတက်တိတ်ဖြစ်သားရှိဖို့တောင်းဆိုမှုတွေသဘောတူညီမှုမရရှိခဲ့တာကြောင့်တွေ့ဆုံမှုအဆမမြောက်ခဲ့ပါဘူးအဆိုရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်သိမ်းမှနေဆဲဖြစ်ပါတယ်ဒီကနေ့မှာရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့မှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်ကိုခိုင်မြို့နယ်ပန်ကူရနဲ့ပန်လုံရကြားမှာဖြစ်တဲ့မနေ့6နိုင်ကျော်ကျော်ခဲ့ကအဲ့နိုင်ခွဲအထိတပွဲနာပြီးလာငါမင်းဆက်မြေအတွင်းမှာရာရင်စည်းနဲ့လာပြီးအားရှိတယ်
ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာတပ်မတော်ကနေလေကြောင်းကူနဲ့ပြစ်ခတ်ခဲ့တယ်လို့ပူမှုတိုင်းကျော်ကပြောပါတယ်။မနေ့ကလည်းမူဆယ်မြို့နယ်တွင်းမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့နယ်မော်တောင်ကျေးရွာရှိပက်၄မှန်ကွာမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။မနေ့က KIU နဲ့ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာစစ်ရေးသိမ်းမှနေတဲ့အခြေအနေကလည်းညင်သက်သွားဖို့23ရာစုပင်လုံညီလာခံပေါ်မှာတည်မီနေတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကအခုလိုသုံးသပ်ထားပါတယ်
။ငင်းချမ်းရေးလမ်းစဉ်ကတော့တမတော်ရဲ့အပေါ်မှာအများကြီးနေတယ်ဆိုကြ။ခုလိုလို့ဆိုဖြစ်ဖို့ကကျွန်တော်ရှမ်းပြည်ထဲမှာကလမ်းဆောက်တွေကမီးတောက်တွေကတနေရာနဲ့တနေရာမီးတောက်ကင်ပြီးတော့ရှောက်ပြီးတော့မှမီးမွေးတဲ့အနေထားကြီးတော့တွေ့နေရတယ်ဆိုကြ။ငင်းချမ်းရေးကတော့ဒီကလမှာကျင်းပါတယ်ဒုတိယ27ပင်လုံးမှာဒီပင်လုံးမျိုးတက်ခဲ့ပြောင်းနိုင်မယ်ပေါ့လေအစိုးရက။အဲ့ဒါပဲကျွန်တော်တို့မျှော်လင့်ချက်ရှိတော့တယ်ဆိုကြ။
ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့မှာလည်းတနင်္ဂနွေလွအပြည့်ရစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့လွယ်လင်ခရိုင်မိုင်းပုံမျိုးရှေ့ဘက်ပြင်းဆန်ကျွေးရအုပ်စုနောင်လေးရွာနီးကတပ်စခန်းကိုမြန်မာတပ်မတော်ကနေတိုက်ခတ်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှူမြို့နယ်ထဲမှာလည်းဇန်နဝါရီလ23ရက်နေ့မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲနေချိန်ဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပွားနေတဲ့ကာလတွင်တပ်မတော်ကလည်းထိုးစစ်ဆင်နေမှုတွေဟာငင်းချမ်းရေးအတွက်အဟသာဖြစ်စေနိုင်တယ်လို့ DNL တန်းပလောင်တပ်ဖွဲ့အထွေထွေတွင်းမှုဘူမူကြီးတာဖုံးကျော်ကပြောပါတယ်ခင်ဗျာ